ဆရာဦးသိန်းလွင်ရဲ့ဆရာတို့ဒီ NNU network အဖွဲ့ဝင်တွေလေအခုဒီ American Pidong Zoo မှာမြန်မာအတိုင်းဝိုင်းနေနဲ့တွေ့တယ်တက္ကသိုလ်တွေလေ့လာတယ်လို့သိရလို့ပါအဲ့ဆရာတို့အစီအစဉ်လေးနည်းနည်းပြောပြပါအောင်ဆရာရယ
်ကျွန်တော်တို့ season California ဘက်မှာပမာပြည်သားမိသားစုတွေနဲ့ကျွန်တော်တို့တွေ့ခဲ့တယ် Los Angeles နဲ့ San Francisco မှာကျွန်တော်တို့အခု Seattle မှာရောက်နေတယ်ဆရာတို့ဒီကဒီပမာမိသားစုနဲ့လည်းတွေ့တယ်နောက်ပမာနိုင်ငံသားတွေဒီမှာ college တို့တက္ကသိုလ်တို့တက်နေတဲ့ကျောင်းသားတွေကျွန်တော်တို့တွေ့တယ်တော်ဒီဆီယတာမှာရှိတဲ့ကျွန်တော်မူလာတန်းကျောင်းတို့ထက်တန်းကျောင်းတို့ကောလိပ်တို့ဆက်တူတို့ကျွန်တော်လေ့လာတယ်အခုပဲကျွန်တော်တို့ကောလိပ်ဝင်းထဲမှာကျွန်တော်ရောက်နေပါတယ်အ
ဲ့တော့ဆရာတို့အနေနဲ့ဒီမြန်မာတွေနဲ့တွေ့တဲ့ခါကျတော့ဗမာပြည်ကဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးကိစ္စတွေရှင်းပြနောက်တစ်ခါဒီကတက္ကသိုလ်တွေကိုလေ့လာဒီလိုနှစ်ပိုင်းပေါ့နော်ဆရာ
ကျွန်တော်တို့အဓိကဒီရစနစ်လေ့လာတာအခုဒီနေ့ဟိုကောလိပ်မှာဆိုရင်တော့ဒီ community college မှာဒီကျွန်တော်တို့ဟိုရည်ရွယ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာပညာတစ်ပိုင်းတစ်စားနဲ့ချက်ရတဲ့ကျောင်းသားတွေရှိတယ်နောက်တက္ကသိုလ်ဘွဲ့ရပြီမှလည်းအတန်မောင်းကျောင်းဆိုင်ရာမှာပညာရေးပိုင်းဆိုင်မှာလိုအပ်နေတဲ့လူငယ်တွေရှိတယ်။အဲဒီအတွက်ကျွန်တော်တို့က community learning center တွေလုပ်ချင်တဲ့စိတ်ကူးရှိတယ်။အဲဒီအတွက်ဒီက community college တွေဘလို့ပြီးထောင်တယ်လဲဆိုတော့ကျွန်တော်လာပြီးတော့လေ့လာတာပါ။ဒီနေ့ဆိုရင်ဒီ community college တွေရဲ့စီမံခန့်ခွဲမှုအပိုင်းကျွန်တော်တို့လေ့လာတယ်။နောက်တစ်ခါဘာသာရေးပိုင်းကသူ့ဘက်ကဘလို့ထောက်ပံ့တယ်လဲ။ community ကဘလို့ပါဝင်တယ်လဲ။ဘလို့ဘာသာရေးတွေတင်တယ်လဲ။ college နဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘလို့ချိတ်ဆက်ထားတယ်လဲ။အဲဒါတွေကျွန်တော်တို့လာပြီးတော့လေ့လာတာပါ။
ဟုတ်ကဲ့ဟုတ်ကဲ့ဆရာဒီကပညာရေးစနစ်နဲ့မြန်မာပြည်ကပညာရေးစနစ်နဲ့တော့ဟိုတော်တော်ကွာမှာပေါ့နော်အဲ့တော့မြန်မာပြည်ကဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးကိစ္စတွေရောဆရာဘယ်လိုအခြေအနေမျိုးရောက်နေပြီလဲဆရာနည်းနည်းပြောပြပါဦ
းပြုပြင်ပြောင်းလဲကိစ္စတော့ကျွန်တော်တို့ပညာရေးဥပဒေကအသားအစီးဖြစ်နေတယ်ပညာရေးဥပဒေကဘုံချုပ်ကင်ထားတဲ့ပညာရေးစနစ်အောက်မှာဒီဆရာတွေရဲ့လွတ်လပ်ခွင့်တွေကျောင်းသားတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေတော့ကျွန်တော်တို့ကဒီဒီမိုစီနီးချတဲ့ပညာရေးစနစ်ပြောင်းဖို့ဆိုတာလက်ရှိအစိုးရလက်ထက်မှာတော့မရသေးဘူးကျွန်တော်တို့ဒီမိုစီပညာရေးစနစ်ကိုပြောင်းလဲဖို့ဆက်ပြီးတော့ကြိုးပမ်းမှုရှိတယ်ဆက်ပြီးတော့တိုက်တွန်းသွားဖို့ရှိတယ်ဒီအတွက်ကျွန်တော်တို့ကချက်လက်အထောက်အထားနဲ့ကျွန်တော်တင်ပြနိုင်အောင်ဒီမှာလေ့လာတာပါဒီတက်တိုရီရဲ့ကိုယ်ပိုင်ပြန်ထမ်းခွင့်တွေဘယ်လိုလုပ်တယ်လဲအကြောင်းတွေရဲ့စီမံခန့်ခွဲမှုတွေဘယ်လိုလုပ်တယ်လဲတော့အကြောင်းသားတွေကဘယ်လိုပါဝင်ပတ်သက်တယ်လဲအထူးသဖြင့်တော့ဒီမှာကျွန်တော်လေ့လာတဲ့အကြောင်းတိုင်းကအကြောင်းသားတွေရဲ့အတန်ကိုနားထောင်တယ်အကြောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်ရှိတယ်ဒီကျောင်းသားသမဂ္ဂတွေကတက္ကသိုလ်ရဲ့မူဝါဒပိုင်းဆိုင်ရာဖွဲ့စည်းတဲ့ကော်မတီတွေမှာပါဝင်နေ။အားရလေးတွေကျွန်တော်နမူနာကောင်းရတယ်။အားရကိုကျွန်တော်တို့ပြန်ပြီးတော့ဒါကိုပညာရေးစနစ်ပြောင်းတဲ့အခါမှာတိုက်တွန်းတဲ့အခါမှာကျွန်တော်တို့အချက်လက်ထောက်ထားနဲ့ကျွန်တော်တို့ဒီသင်ပြနိုင်အောင်ကျွန်တော်တို့ရဲ့လေ့လာမှုကအများကြီးထောက်ကူဖြစ်ပါတယ်။အ
ဲ့တော့ဆရာရေဆရာဒီကျောင်းသားသမဂ္ဂကိစ္စတွေပြောလို့လေ။အဲ့တော့ဒီကျောင်းသားသမဂ္ဂအဖွဲ့ဝင်တွေရောဒီမှာဘယ်လိုတွေဆောင်ရွက်ကြလဲဆိုတာအားရလေးနည်းနည်းပြောပြပါအောင်ဆရာ
။အခုကျွန်တော်တို့ကျောင်းသားသမဂ္ဂဒီချီရောက်ခဲ့တယ်။ထက်တန်းကျောင်းတွေပေါ့12တန်းအထိရှိတဲ့ကျောင်းတွေကကျောင်းသားသမဂ္ဂလည်းကျွန်တော်လေ့လာခဲ့တယ်။ဒီကူကောလိပ်ကကျောင်းသားသမဂ္ဂလည်းကျွန်တော်တို့အခုလေ့လာနေတယ်။ဆိုတော့12တန်းဖွင့်တဲ့ထက်တန်းကျောင်းမှာကျောင်းသားတွေကသူတို့ကိုယ်တိုင်ပေါ့သူတို့ကိုယ်စားလှယ်သူတို့ရွေးချယ်ခွင့်ရှိတယ်။ဒီကျောင်းသားတွေကကျောင်းသားကြီးရဲ့ကိစ္စတွေသူတို့ကိုယ်တိုင်ဆွေးနွေးဆုံးဖြတ်တာရှိတယ်။ပြီးတော့တက္ကသိုလ်ရဲ့ဒီကျောင်းတွေရဲ့စီမံခန့်ခွဲမှုဘက်မှာကျောင်းသားကိုယ်စားလှယ်တွေပါဝင်တယ်။အဲ့ဒါတွေကျွန်တော်တို့တွေ့ရတဲ့အခါကျတော့ဟိုကျွန်တော်တို့ကျောင်းသားတွေရဲ့ကိုယ်စားလှယ်ပါဝင်တာကျောင်းသားတွေရဲ့အရေးကိစ္စကောသူတို့ရဲ့သင်ကြားရေးဆိုင်ရာကိစ္စတွေကောနောက်သူတို့ရဲ့နေထိုင်ရေးဆိုင်ရာကိစ္စတွေကျောင်းရဲ့စီမံခန့်ခွဲမှုသင်ယူညွှန်းနှိုင်းဆိုင်ရာကိစ္စတွေကျောင်းသားတွေရဲ့အကြံဉာဏ်ပါတယ်အဲ့ဒါတွေကကျွန်တော်နမူနာကောင်းဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကကျောင်းသားသမဂ္ဂတွေရယ်လွတ်လပ်စွာဖွဲ့စည်းထူထောင်ခွင့်ရှိတယ်နောက်ကောင်းတာကဒီတက္ကသိုလ်တွေမှာကိုကျောင်းသားသမဂ္ဂတွေနေရာပေးထားတယ်နောက်တက္ကသိုလ်ရဲ့ budget တွေကကျောင်းသားသမဂ္ဂတွေအသုံးပြုရှိတယ်အဲ့ဒါတွေကကျွန်တော်တော်လေးကိုအထူးအစားကောင်းနေဖြစ်တယ်အဲ့ဒါဆိုရင်ကျွန်တော်တို့နိုင်ငံမှာတက္ကသိုလ်တွေကကျောင်းသားတွေအတွက်ကျောင်းသားသမဂ္ဂအတွက်လွတ်လပ်စွာဖွဲ့စည်းခွင့်ပေးတယ်၊နေရာပေးတယ်၊ပံ့ပိုးပေးတယ်၊ budget လည်းပေးတယ်ဆိုရင်ကျောင်းသားတွေရဲ့တည်ငြိမ်မှုအောင်မြင်မှုကဒါသူတို့ရဲ့ပါဝင်မှုအများကြီးလိုတယ်လို့ကျွန်တော်နားလည်တယ်။အဲဒီလိုနီးနေပေါ့ကျောင်းသားတွေရဲ့အတန်ကိုကျောင်းသားသမဂ္ဂစုစည်းပြီးတော့ကျောင်းရဲ့အုပ်ချုပ်ရေးအဖွဲ့မှသူတို့ကိုယ်တိုင်ပါဝင်ပြီးတော့ကျောင်းသားတွေရဲ့လှူလာချက်တွေပါဝင်ပြောခြင်းအပြင်ကျောင်းသားတွေနဲ့ကိုက်ညီတဲ့ကျောင်းရဲ့စီမံခန့်ခွဲမှုတွေလုပ်နိုင်တဲ့အများကြီးအကျိုးရှိတယ်။ဒီတက္ကသိုလ်တွေကျောင်းထဲမှာဒါအတော်နမူနာယူစရာကောင်းတဲ့ချက်ဖြစ်တယ်ဒီချက်ကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့နိုင်ငံအကြောင်းသားတွေလည်းကျွန်တော်တို့ပြန်ပြီးတော့ရှင်းပြမယ်ကျွန်တော်တို့မူဝါဒပိုင်းဆိုင်ရာချမှတ်တဲ့သူတွေလည်းကျွန်တော်တို့နမူနာတွေကျွန်တော်တို့ပြပြီးတော့ဘယ်လိုလုပ်သင့်လဲဆိုတဲ့အကြံဉာဏ်တွေကျွန်တော်တို့ပေးသွားမှာပါ
တော့တင်ယုံညွန်းနှန်းရေးဆွဲရေးမှာကျောင်းသားတွေပါတယ်ဆိုတဲ့ကိစ္စကဘယ်လိုလဲဆရာအဲ
့ဒါဟုတ်ကဲ့ကျောင်းနေရဲ့တင်ယုံညွန်းနှန်းကကျောင်းသားတွေရဲ့လိုအပ်ချက်ကိုအဓိကထားတယ်ဒီကျောင်းသားတွေရဲ့လိုအပ်ချက်ကိုအဲ့ဒီအတွက်ကျောင်းသားတွေမှာသူတို့မှာဘာလို့ကတလဲဆိုတော့ကျောင်းသားတွေကပြောနိုင်ရင်ကျောင်းကနေပံ့ပိုးပြီးဆိုတော့အဲ့ဒါအတွက်သင်ကြားတဲ့ဘာသာရပ်တွေသင်ကြားတဲ့နည်းစနစ်တွေနောက်သင်ယူမှုရဲ့ရလဒ်တွေကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကန့်ညီတာကိုလုပ်တယ်ဗျ။လုပ်တဲ့အခါကျတော့ကျောင်းသားတွေရဲ့ပါဝင်မှုကသင်ယူညွှန်းနှန်းဒီမှာခံရတဲ့အတူတူလည်းအကျိုးရှိတယ်။ကျောင်းသားတွေရဲ့သင်ယူမှုကိုလည်းထောက်ကူဖြစ်တယ်။ဒါကြောင့်ကျောင်းသားရဲ့ပါဝင်မှုကအရေးကြီးတယ်လို့ကျွန်တော်ကနားလည်
။ဟုတ်ကဲ့ဟုတ်ကဲ့ဆရာ။နောက်တစ်ခုဆရာဒီတက္ကသိုလ်တွေမှာဆိုလို့ရှိရင်ကျောင်းသားတွေကိုဆောင်ပွဲစစ်တယ်လို့ ဆရာဆရာမတွေကိုလည်းလေကျောင်းသားတွေကပြန်ပြီးတော့အသင်ပြနဲ့ပတ်သက်ပြီးတော့ကောင်းမကောင်းဆိုတာမျိုးတွေပေါ့နော်ပြန်ပြီးတော့ဟို evaluation ခေါ်တာပေါ့နော်ပေးရတာမျိုးတွေလည်းရှိတယ်ဆရာရေနော်အဲ့ဒါနဲ့ပတ်သက်လို့ဆရာတို့ထပ်ပြီးတော့လေဘယ်လိုလေ့လာထားလဲဆရာ
ဟုတ်တယ်ကျွန်တော်တို့မေးခဲ့တယ်ဒီမှာကျွန်တော်တို့ရောက်တဲ့ကျောင်းနေမှာရောကောလိပ်မှာရောဒီကျောင်းသားတွေကဒီဘယ်လိုပါဝင်မှုရှိတယ်လဲဆိုတော့ကျောင်းသားတွေကတင်ကြားတဲ့ဆရာတွေပေါ်မှာသူတို့ evaluation လုပ်ရတယ်အဲ့ဒီပေါ်မှာဒီဆရာတယောက်ကိုပြန်ပြီးတော့ဒီကျောင်းကပြန်ခန့်အပ်တော့မယ်ဆိုရင်ဒီမှာ contract နဲ့သွားတာဟုတ် contract သက်တမ်းတိုးမယ်ပြန်ခန့်တော့မယ်ဆိုရင်ဒီဆရာရဲ့ကျောင်းသားတွေပေါ်မှာတင်ပြမှုဆက်ဆံမှုကူညီရိုင်းပေးမှုကျောင်းသားတွေရဲ့လူလားမှုရှိသလားဆိုတာကိုအကဲဖြတ်တယ်ဆိုတော့အဲ့ဒါကျောင်းသားရဲ့အကဲဖြတ်မှုကဒီကျောင်းအတွက်လည်းအရေးကြီးတယ်ဆရာဒီကိုပြောချက်တွေကိုဖြည့်ဆည်းဖို့နေရာမှာလည်းအကျိုးရှိတယ်။အဲ့ဒီအတွက်ဒီကျောင်းသားရဲ့ evaluation ကျောင်းသားတွေရဲ့ကဲဖြတ်မှုကိုကျွန်တော်တို့ဒီမှာတွေ့ခဲ့တယ်ကျွန်တော်တို့လည်းမေးတယ်ဒီကျောင်းကလည်းသူတို့အသေးစိတ်ရှင်းပြပါတယ်။ဒီအလားတူပဲကျွန်တော်တို့ကိုယ်တိုင်လည်းဒီပညာရေးစနစ်ပြောင်းမှုကိစ္စမှာကျောင်းသားရဲ့အကဲဖြတ်မှုရှိရမယ်ဆိုတဲ့ဟာကိုဒီတော်တော်များများကန့်ကွက်တယ်လေ။အခုဆိုရင်ကျွန်တော်တို့အထောက်အထားနဲ့ပြန်နိုင်ပြီ။ဒီနိုင်ငံကျောင်းနေမှာလည်းကျောင်းသားတွေကဆရာတွေ evaluation လုပ်တယ် evaluation လုပ်ခြင်းအပြင်အကျိုးရှိတယ်ဆိုတော့ကျွန်တော်တို့တွေ့တယ်အကျိုးကကျောင်းသားတက်လည်းအကျိုးရှိတယ်ဆရာကိုယ်တိုင်တက်လည်းအကျိုးရှိတယ်ကျောင်းအတွက်လည်းအကျိုးရှိတယ်ဒီသင်ယူမှုရဲ့ရလတ်တွေလည်းအကျိုးရှိတယ်အဲ့ဒီအတွက်ဒါကိုကျွန်တော်ထပ်ပြီးတော့အထောက်အထားနဲ့ကျွန်တော်ဆက်ပြီးတော့တိုက်တွန်းအကြံပေးသွားအောင်ပ
ါဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့တော့ဆရာတို့အခုကလေဒီပညာရေးစနစ်ပြုပြင်ပြောင်းလဲကိစ္စမှာဟဲ့လား NLD ကတော့ဒါအဆူအဖြစ်တော့မယ်ဆိုတဲ့ခါကျတော့ NLD နဲ့ဆက်ဆံရတော့မှာပေါ့နော်အဲ့တော့ဆရာတို့ရေးဆွဲထားတဲ့မူဝါဒနဲ့ NLD ရေးဆွဲထားတဲ့မူဝါဒနဲ့လည်းအဲ့မတူတဲ့အချက်တွေရှိနေတယ်လို့ကြားရလေအဲ့တော့ဆရာတို့ပြုပြင်ပြောင်းလဲခြင်းတာဒီအစိုးရလက်ထက်မှာရောအဆင်ပြေလာနိုင်မလားဆရာဘယ်လိုခန့်မှန်းလဲ
ဟုတ်ကဲ့ကျွန်တော်တို့အဆင်ပြေအောင်ဆောင်ရွက်မယ်ဘာလို့ပညာရေးယူဆပိုင်းမှာပညာရေးနဲ့ပတ်သက်လို့စဉ်းစားတွေးခေါ်တဲ့အပိုင်းမှာကွဲလွဲချက်ဒါရှိပါတယ်ဒါကဘယ်သူနဲ့မဆိုရှိနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့တင်ပြတဲ့ဟာကအပေါ်မှာဝေဖန်ထောက်ပြနိုင်တယ်ကျွန်တော်တို့ဝေဖန်ထောက်ပြတဲ့ကြိုးကြောင်းခိုင်လည်မှုအပေါ်မှာကျွန်တော်တို့ဘက်ကလိုအပ်ချက်ရှိရင်လည်းကျွန်တော်တို့ပြင်သွားမယ
်ဟုတ်ကဲ့ဆရာ
အဲ့ဒီအတွက်ကျွန်တော်တို့ ਨੇအဲ့ဒီဆိုအပ်ဖြစ်တဲ့ခါလဲအဲ့ဒီနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမယ်ကွက်လက်ချက်ရှိရင်လည်းကျွန်တော်တို့ညှိနှိုင်းသွားမယ်တူညီချက်တွေလည်းကျွန်တော်တို့ဒီကွာအကောင့်တွေပေါ်သွားမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီလာမယ့်ဒီအစိုးရအသစ်လက်ထက်မှာမြန်မာနိုင်ငံရဲ့ပညာရေးစနစ်အပြောင်းလဲရတော့ဖြစ်လာနိုင်ခြင်းအများကြီးရှိတယ်ပေါ့
အပြောင်းလဲဖြစ်နိုင်ခြင်းရှိတယ်ဒါပေမဲ့ကျွန်တော်တို့နားလည်သလောက်ကတော့လက်ရှိပညာရေးစနစ်ဆိုးနေတဲ့အခြေအနေကနေရှောင်းမှုကတော့အခက်အခဲရှိတယ်ဆိုတော့ကျွန်တော်တို့နားလည်ပါတယ်အဲ့ဒီတော့ကျွန်တော်တို့လက်ရှိအခြေအနေကနေဒီတွတ်တက်ပြောင်းလဲသွားအောင်ဝိုင်းဝန်းကူညီပံ့ပိုးပြီးတော့ကျွန်တော်တို့တွားဖို့အဲ့ဒီလိုရည်ရွယ်ပါတယ်။အားလုံးရဲ့အကြံဉာဏ်နဲ့အားလုံးပါဝင်ပူးပေါင်းပြီးတော့ဆောင်ရွက်တယ်ဆိုရင်ဒီပညာရေးစနစ်ကိုကျွန်တော်တို့ပြန်ပြီးတော့ကောင်းအောင်ကျွန်တော်လုပ်နိုင်မှာပါ
။ဟုတ်ကဲ့ဆရာဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဆရာကြီးအခုလိုပြောပြတာ
။ဟုတ်ကဲ့ကွ။